ဆီးရီးယားနိုင်ငံရဲ့ယာယီသမရအမတ်ရှရာဟာသူ့ရဲ့ဒီပထမဆုံးပြည်ပနိုင်ငံခီးစဉ်ဖြစ်တဲ့ဆော်ဒီအာရေဗျနိုင်ငံကိုဒီနေ့မှသွားရောက်ခဲ့ပါတယ်။အခုလိုဆော်ဒီနိုင်ငံကိုသွားလိုက်တဲ့အတွက်ဆီးရီးယားအစိုးရအနေနဲ့ဒေသတွေမှာအီရန်ဟာသူတို့ရဲ့အဓိကမဟာမိတ်နိုင်ငံမဟုတ်တော့ဘူးဆိုတာကိုပြသဖို့ကြိုးစားတဲ့အနေနဲ့သွားရောက်တာဖြစ်နိုင်ပါတယ်။သူနဲ့အတူသူ့အစိုးရဖွဲ့ရဲ့နိုင်ငံသားရေးဝန်ကြီးအာဆတ်ရှေဘာနီတို့နှစ်ဦးဟာဆော်ဒီနိုင်ငံရဲ့ဂျက်လီယင်နဲ့ရီယတ်မြို့ကိုသွားရောက်ခဲ့ကြတာပါ။ဒါကိုဆော်ဒီနိုင်ငံပိုင်ရုပ်သံလိုင်းကလည်းဆီးရီးယားသမ္မတဒီဆီးရီးယားရဲ့ယာယီသမ္မတအယ်ရှရာဟာသူ့ရဲ့ပထမဆုံးနိုင်ငံတကာခီးစဉ်ဖြစ်တဲ့ဆော်ဒီနိုင်ငံရီယတ်မြို့ကိုလာရောက်ခဲ့တာဖြစ်တယ်ဆိုပြီးတော့နိုင်ငံတကာကိုကြေညာခဲ့ပါတယ်။ဆီးရီးယားရဲ့ဒီယာယီသမ္မတအမတ်အယ်ရှရာဟာဒီခီးစဉ်အတွက်ဆော်ဒီနိုင်ငံရဲ့အရှေ့မင်းသားဖြစ်တဲ့မိုဟာမက်ဘင်ဆာမန်နဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။ဆီးရီးယားနိုင်ငံမှာ2017အာရပ်နွေဦးလှုပ်ရှားမှုတွေဖြစ်ပေါ်လာခဲ့ပြီးတဲ့နောက်အာနာရှင်သမ္မတဟောင်းအဆက်အစိုးရပြုတ်ကျဖို့အတွက်တဘုံဖွဲ့တွေကိုငွေကြေးထောက်ပံ့ပေးခဲ့တဲ့အာရပ်နိုင်ငံတွေထဲမှာဆော်ဒီနိုင်ငံလည်းပါဝင်တာဖြစ်ပါတယ်ခင်ဗျာ။